Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်ဇူလိုင်လ24ရက်ကြာသပတေးနေ့ညနေပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာသောတာရှင်များရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ငိမ့်ချမ်းပါ
မင်္ဂလာပါရှင်ကျွန်မခင်ပြူထွေးပါအစ္စရေးနဲ့ပါလက်စတိုင်းကြားဖြစ်ခဲ့ရစေးကျိုးပန်းနေချိန်မှာပဲနှစ်ဖက်အပြန်အလှန်တိုက်ခိုက်မှုတွေကလည်းဆက်ဖြစ်နေပါတယ်ယူကရိန်းနိုင်ငံအရှေ့ပိုင်းမလေးရှားလေရင်ပြတ်ကျခဲ့တဲ့နေရာမှာလုံခြုံရေးယူဖို့ဩစတြေးလျကရဲရာရှိ90ကိုလန်ဒန်ကိုဆင်းလွတ်လိုက်ပါပြီတခါအီရန်နိုင်ငံဘက်ပြတ်မြို့မြောက်ပိုင်းမှာသွားနေတဲ့ရင်းနှီးတစ်ခုကိုစစ်သွေးကြွတွေကတိုက်ခိုက်လို့အကျဉ်းသား51ယောက်ပါအဝင်လူ60လောက်သေဆုံးခဲ့ရပါတယ်ဒီလိုမျိုးထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုတော့ဒေါက်ခင်မျိုးသက်နဲ့အတူပြပါမယ်ရှင်
ကောင်းပါပြီခင်ဗျာသတင်းတွေကိုကြေညာပြီးမှာတော့အချိုးကျကိုစားပြုစနစ် PR ကိုပြည်သူလွတ်တော်မှာလက်ခံဆွေးနွေးတဲ့သတင်းမှာ
PR စနစ်ကိုကြိုက်သွင်းလိုက်မယ်ဆိုရင်တိုင်းဒေသကြီးလုံးညီညွတ်ရေးကိုထိခိုက်နိုင်တယ်ဆိုတဲ့အချက်ကိုလည်းအလေးနက်ထားတင်တယ်လူများစု
အဲ့ဒီလိုအပြန်အလှန်ဆွေးနွေးခဲ့ကြတာကိုနားဆင်ခဲ့ရမှာပါလိုက်စာမှာနောက်ပြီးတော့လိုက်စာမှာဆွေးနွေးနေကြတဲ့တနိုင်ငံလုံးအပြစ်ခတ်ရစဲရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCT ရဲ့ထိပ်သီးအစည်းအဝေးမေးမြန်းချက်တွေနဲ့နောက်ပိုင်းမှာတော့ထိုင်းမြန်မာနယ်စပ်ကမြန်မာဒုက္ခသည်တွေကိုစီရင်ကောက်ယူတဲ့အတွက်နေရပြန်ဖို့မှာစိုးရိမ်နေကြတယ်ဆိုတဲ့သတင်းဆောင်မတွေကိုနားဆင်ကြရမှာပါအခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးနဲ့ဒေါက်ခင်မျိုးသက်တို့ကကြီးညာပေးကြမှာပ
ါဂါဇာကမ်းမြောက်ဒေသကိုအစ္စရေးစစ်တပ်ကလေကြောင်းကနေရောတင့်ကားတွေနဲ့ပါဆက်ပြီးတော့ပြစ်ခတ်တိုက်ခိုက်နေတယ်လို့တိုက်ခိုက်မှုတွေအဆုံးသတ်စေရေးပြစ်ခတ်ရစေးရဖို့ကြိုးပမ်းနေတဲ့ကြားကပဲဟာမက်စ်တို့ကလည်းအစ္စရေးကိုဒုံးကျည်တွေနဲ့ဆက်ပြစ်နေပါတယ်ဒီကနေ့မနက်ပိုင်းအစ္စရေးရဲ့တိုက်ခိုက်မှုကြောင့်လူ20ထက်မနည်းသေဆုံးသွားတယ်လို့ပါလက်စတိုင်းကျမ်းမာရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်ဟာမက်စ်တို့ဒုံးကျည်နဲ့ပြစ်ခတ်တိုက်ခိုက်တာရပ်သွားစေဖို့ဇူလိုင်လ10ရက်နေ့ကစပြီးတော့အစ္စရေးကစတင်တိုက်ခိုက်ခဲ့ခြင်းကလေးကဆိုရင်တော့သေဆုံးသူအရေအတွက်ဟာ918ဦးရှိသွားပြီလို့ဆိုပါတယ်အစ္စရေးဘက်မှာတော့စစ်သား32ဦးသေဆုံးခဲ့ပါတယ်အစ္စရေးရဲ့အာယွန်ဒုံးတန်ကွန်ချာဒုံးကြီးကာကွယ်ရေးစနစ်ကဂျားဖြတ်ဖန်စီဖြက်စီးခဲ့တဲ့ဒုံးကြီးအများအပြားအပါအဝင်ဒီနေ့မှာအစ္စရေးဘက်ကဒုံးကြီးတွေနဲ့ပြစ်ခတ်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါရယ်ဒီတော်တွင်းမှာပဲပြစ်ခတ်ရစဲကြီးအတွက်တွန်းအားပေးဖို့အမေရိကန်ငွေကြေးရေးဝန်ကြီးဂျိုကယ်ရီဟာကိုင်ရိုမြို့တော်မှာရောက်ရှိနေပါတယ်ပေါ်ထူးနေတဲ့ကအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတယာဟူပါလက်စတိုင်းသမ္မတမမူဒ်အဘတ်စ်နာကူလာသမဂအတွေ့အမှုချုပ်မစ္စတာဘန်ကီမွန်းတို့နဲ့လည်းမစ္စတာကယ်ရီတွေ့ဆုံခဲ့ပါရယ်ရှင်
အစ္စရေးကဘန်ဂူရန်လေဆိပ်ကိုအမေရိကန်လေကြောင်းလိုင်းတွေမပြန်တမ်းဖို့တားမြစ်ချက်ကို FAA အမေရိကန်လေကြောင်းစီမံခန့်ခွဲရေးဌာနကပြန်ပြီးရုပ်သိမ်းလိုက်ပါပြီ။အစ္စရေးအစိုးရကခီးတဲ့လေရင်တွေအနယ်ကင်းရေးလှုပ်ဆောင်ဖို့အတွက်စီစဉ်ထားတာတွေကိုကြည့်ပြီးခုလိုရုပ်သိမ်းလိုက်တာလို့မနေ့ကညပြောပါတယ်။အင်ကာနီကဂါဇာဘက်ကပစ်ခတ်ခဲ့တဲ့ rocket တွေ Tel Aviv လေဆိပ်နာကျောက်ထိမှန်ခဲ့တာမျိုး FAA ကအခုလိုတားမြစ်ခဲ့တာဖြစ်ပါတယ်။လေဆိပ်ဝန်းကျင်တဝိုက်ဟာစိတ်မချအသေးတဲ့အတွက်ဆက်ပြီးစောင့်ကြည့်နေမှာဖြစ်တယ်လို့နောက်ထပ်အရေးယူမှုလှုပ်ဆောင်မှုတွေလိုအပ်တယ်လို့လုံမယ်လို့လေချင်းညာချက်မှာဖော်ပြပါတယ်ဒီလေဆိပ်ကိုဟမတ်စ်တွေဘက်ကပစ်ခတ်တဲ့ rocket တွေကြောက်ရောက်ခဲ့ပေမဲ့ဒီလက်နက်တွေကပစ်မှတ်ကိုတိတိကျကျမပစ်နိုင်ဘူးလို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရ Murray Huff ကပြောပါတယ်ဘန်ဂူရန်လေဆိပ်စာ Orbiter လေဆိပ်ကိုဖွင့်ပေးမယ်လို့ Israel ကမနေ့ကညနေကကြေညာခဲ့ပါတယ်ဒီ Orbiter လေဆိပ်ဟာ Negev တဲကန်နာရီထဲမှာရှိပြီးစစ်လေယာဉ်တွေအဓိကသုံးတဲ့လေဆိပ်ပါဒီလေဆိပ်ဟာသိငယ်ပြီး Tel Aviv နဲ့ရော Jerusalem နဲ့ပါဝေးတာမို့ Lufthansa Air France KLM Eldisha, Scandinavian, လေချောင်းလိုင်းနဲ့ပိုလန်လေချောင်းတွေကအရာရှိတွေကအစ္စရေးကိုပြန်တမ်းမဲ့ခီးစင်တွေဆိုင်းငံ့ထားတယ်လို့ဆိုပါတယ်။ British လေချောင်းကတော့ Tel Aviv ကိုတနည်းနှစ်ကြိမ်ပြန်တမ်းနေတဲ့သူ့လေရင်ခီးစင်တွေပြောင်းမှုမရှိဘူးလို့ဆိုပါတယ်။ Israel နဲ့ Hamas တို့ကြားအပြန်အလှန်ပြစ်ခတ်တိုက်ခိုက်နေမှုတွေကဇူလိုင်လ10ရက်နေ့ကလေးကစတင်နေတာဖြစ်ပါတယ
်။ Ukraine နိုင်ငံရှေ့ပိုင်းမှာပြီးခဲ့တဲ့သတင်းဘက်ကမလေးရှားခီးတဲ့တင်လေရင်ပြတ်ကျခဲ့တဲ့နေရာမှာနိုင်ငံကအဆိုပြုထားတဲ့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်မှုတစ်စိတ်တစ်ပိုင်းအနေနဲ့ဒီနေရာကိုလုံခြုံရေးအရာစောင့်ချက်ကာကွယ်ပေးသွားဖို့ Australia ကရဲရာရှိ90ကိုလန်ဒန်မြို့ကိုဆင်လွှတ်လိုက်ပါတယ်အခုလိုလုံခြုံရေးယူမဲ့အဖွဲ့တွေနေရာချထားမှုအသေးစိတ်စီစဉ်ချမှတ်နိုင်ဖို့အတွက်ဩစတြေးလျနဲ့နယ်သာလန်နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေယူကရိန်းနိုင်ငံ Kiev မြို့ကိုတွားရောက်မဲ့အကြားဩစတြေးလျဝန်ကြီးချုပ်တိုနီအဘော့ကပြောပါတယ်ဒီတော့တွင်မှာပဲမလေးရှားခီးတဲ့တင်လေးအမတ် MH19 ပြစ်ချခံရမှုမှာတေဆုံးသွားခဲ့ကြသူတွေရဲ့အလောင်းဒါဇင်နဲ့ချီကိုတည်ဆောင်လာတဲ့နောက်ထပ်လေးရင်နှစင်းယူကရိန်းကနေနယ်သာလန်ကိုထွက်ခွာဖို့ရှိပါတယ်မနေ့ကအလောင်းတွေကိုတော့ဒီပထမတစ်တုပ်တည်ဆောင်လာတဲ့လေရင်တွေနယ်သာလန်ကိုဆက်ရောက်ခဲ့တယ်လို့ပဲဒီဝမ်းထဲချီကွဲနေကြသူထောင်ပေါင်းများစွာကအောက်မေ့ဝယ်ခန္ဓာတွေပြုလုပ်ခဲ့ကြပါတယ်လေရင်ပြတ်ချမှုအတွင်းမှာလိုက်ပါသူအလုံးတေဆုံးခဲ့တာဖြစ်တယ်လို့ဒီတေဆုံးသူတွေက193ယောက်ကတော့နယ်သာလန်နိုင်ငံကဖြစ်ပါတယ်ရုရှားလိုလာသူယူကရိန်းခွဲထွက်ရေးသမားတွေကမြေပြင်ကနေဝင်ဟင်ပြေး SA-17 လက်နက်ကြီးတွေနဲ့ပစ်ချခဲ့လို့ဒ ဒီခီးတဲ့တင်လေးပြတ်ကြခဲ့တာလို့အမေရိကန်ကဆွဆွဲပြောဆိုရတဲ့ပတ်သက်လို့တော့ဒါကိုတက်တည်ပြဖို့ဒီကနေ့အစောပိုင်းမှာပဲရုရှားကအမေရိကန်ကိုတောင်းဆိုလိုက်ပါတယ်။အမေရိကန်ရဲ့ဆွဆွဲပြောဆိုမှုတွေနဲ့ပတ်သက်လို့ဤပညာဆိုင်ရာအချက်လက်တွေစတလိုက်ဂျူရူကနေဖန်ယူထားတဲ့ပုံရိပ်တွေနဲ့လက်တွေ့တက်တည်ပြပါလို့ရုရှားလက်ထောက်ကာကွယ်ရေးဝန်ကြီးအနာတိုလီအန်တိုနော့ဖ်ကတောင်းဆိုလိုက်တာပါ။အခုပြကြခဲ့တဲ့လေရင်ကိုယူကရိန်းလေရင်လို့ယူဆပြီးတော့စနစ်တကျလေ့ကျင့်မှထားတဲ့သဘုံတွေက Russia SA-17 မီဆိုင်းလက်နက်နဲ့ပစ်ခတ်ခဲ့တာလို့အမေရိကန်ထောက်လန်းသုံးသပ်သူတွေကကောက်ချက်ချထားတာဖြစ်ပါတယ်ရှင်
။အီရန်နိုင်ငံဘက်ဒက်မြောက်ပိုင်းမှာအကျဉ်းသားတွေတင်ဆောင်လာတဲ့မော်တော်ယာဉ်တန်းကိုစစ်သွေးကြော်တွေတိုက်ခတ်ခဲ့တဲ့အတွက်အနည်းဆုံးအကျဉ်းသား50ယောက်နဲ့ရဲ8ယောက်သေဆုံးခဲ့ရတယ်လို့အီရန်အရာရှိတွေကပြောပါတယ်။ဘက်ဒက်ကနေ12မိုင်လောက်အကွာမှာရှိတဲ့တာဂျီစစ်ခြေဆက်စခန်းရှိရာမြို့ကလေးကအကျဉ်းသားတွေကိုတဲဆောင်လာတဲ့ယန်တန်းဒီကနေ့အတိုက်ခိုက်ခံရတာပါ။မော်တော်ယာဉ်တန်းဟာလမ်းမထောင်ဘုံကိုနှိမ့်မိတဲ့နောက်မှာအသင့်ဆောင်ဆိုင်နေတဲ့စစ်သွေးကြော်တွေကပစ်ခတ်ခဲ့တာဖြစ်ပါတယ်။အီရန်နိုင်ငံမှာအစ္စလာမ်နိုင်ငံထူထောင်မှုလုပ်နေတဲ့ဆူနီစစ်သွေးကြော်တွေကနိုင်ငံမြောက်ပိုင်းကနေရာတော်များများကိုတိမ့်ပိုက်ထားတယ်လို့အကြမ်းဖက်မှုတွေလည်းတိုးလာနေတာပါ။အီရန်မှာလက်ရှိရင်ဆိုင်နေရတဲ့ချင်းချောက်မှုတွေအတွက်အဖွဲ့အစည်းပါတဲ့အစိုးရတရားဖွဲ့စည်းပြီးကြော်လွှားနိုင်မှာပါလို့ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်ကပြောပါတယ်။ဘက်ဒက်ကိုရောက်နေတဲ့မစ္စတာဘန်ဟာဒီကနေ့အီရန်ဝန်ကြီးချုပ်နော်ရီအယ်မာလီကီနဲ့တွေ့ဆုံပြီးအီရန်နိုင်ငံမှာအကြမ်းဖက်မှုတွေတိုးလာစေတဲ့ပြဿနာတွေကိုဆွေးနွေးခဲ့ကြပါတယ်။အီရန်နိုင်ငံမှာဧပြီလရွေးကောက်ပွဲနောက်ပိုင်းအစိုးရတရားဖွဲ့နိုင်မှုလှုပ်ဆောင်နေပြီးဒီကနေ့တော့လွှတ်တော်အမတ်တွေဟာသမရတဲ့အတွက်မဲပေးကြမှာဖြစ်ပါတယ်။မစ္စတာမာလီကီဦးဆောင်တဲ့ရှီယာအစိုးရဟာလူနည်းစုဆွနေတဲ့ကတ်စ်တွေကိုဘေးဖယ်ထားတယ်လို့အများကဝေဖန်နေကြပါတယ
်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
ကြတာဘင်းနေညနေခင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်။ထိုင်ဝမ်ကျွန်းအနောက်ဘက်ကမ်းလွန်ပင်လယ်ပြင်ကကျွန်းကျိုးပေါ်မှာရာသီဥတုဆိုးဝါးနေတဲ့အချိန်ခီးတဲ့တင်လေးရင်ပြက်ကျခဲ့တာမှာသေဆုံးသူအရေအတွက်48ဦးရှိခဲ့တယ်လို့ပဲအခုလိုမျိုးရာသီဥတုဆိုးဝါးနေချိန်မှာဒီလေးရင်ပြန်တန်းခွင့်ပေးခဲ့တာနဲ့ပတ်သက်လို့တော့ထိုင်ဝမ်အရာရှိတွေကသူတို့ရဲ့ဆုံးဖြတ်ချက်ကိုကောက်ွယ်ပြောဆိုနေပါတယ်။ TransAsia လေကြောင်းလိုင်းကလေရင်တစ်စင်းဟာပုံထုံးနေနောက်ပိုင်းမှာဆင်းသက်ဖို့အတွက်ဒုတိယအချိန်ကြိုးစားတဲ့အချိန်ပန်ဟျူကျွန်းမန်ဂွန်လေစိတ်နားကလူနေရပ်ကွက်ထဲကိုပြက်ကျသွားခဲ့တာပါ။ဒီ82လေးရင်ပေါ်မှာလူ10ဦးတရားရပြီးတော့ဒီဒေသတွင်းစစ်ရုံတစ်ခုစီကိုပို့ဆောင်ပေးခဲ့ရတယ်လို့ပဲမြေမြေပေါ်ကလူငါဦးလည်းတရားရခဲ့တာပါ။တိုက်ဆုံသူတွေထဲမှာပြင်သစ်စေချောင်းသား2ဦးလည်းပါတယ်လို့တာဝန်ရှိသူတွေကပြောပါရယ်။တန်တိုက်ဆုံသူတွေကတော့ထိုင်ဝမ်နေဖြစ်ကြပါရယ်။တိုက်ဆုံသူတွေရဲ့ကျန်းရင်မိသားစုတစုချင်းစီအတွက်ရောချင်းငွေအမေရိကန်ဒေါ်လာ33,000စီပေးမယ်လို့ TransAsia လေကြောင်းလိုင်းကကမ်းလှမ်းထားပါရယ်။ဒီဖြစ်ပျက်ဟာထိုင်ဝမ်လေကြောင်းတစ်ပိုင်းမှာအင်မတန်ဝမ်းနည်းကြေကွဲပွဲနေ့တစ်နေ့ဖြစ်ပါရယ်လို့ထိုင်ဝမ်သမ္မတမယင်ကျောင်းကပြောပါရယ်။အခင်းဖြစ်ရအပေါ်မှာအထူးပဲဝမ်းနဲ့ကြေကွဲရတဲ့အကြောင်းလက်တင်အမေရိကခီထွက်နေတဲ့တရုတ်သမ္မတရှီကျင်းပင်ကလည်းပြောဆိုထားပါရရှင်
။ဂျပန်နိုင်ငံမှာသွင်းကုန်တွေဇက်တိုက်တိုးလာနေပြီးထုတ်ကုန်တွေကမမျှော်လင့်မဲချဆင်းနေတာမို့ကုန်သွယ်ရေးမှာလုံငွေပြနေတာလာပေါင်း24လရှိလာခဲ့ပါပြီ။သွင်းကုန်ထုတ်ကုန်ကွာဟမှုကပထမနှစ်ဝက်မှာမကြုံစဘူးဒေါ်လာတန်ပေါင်း85ဘီလီယံထိရောက်လာတာမို့ငွေကြေးလဲလှယ်မှုမှာလျှော့ပေးပြီးထုတ်ကုန်မြင့်မောက်အောင်ကြိုးစားမှုတွေကအလုံးမဖြစ်ဘူးဆိုတာပြနေပါတယ်။ဂျပန်ကုမ္ပဏီများပြားဟာသူတို့ရဲ့လုပ်ငန်းတွေကိုဇေယျစိကပို့ပြီးတက်တာတွေပြည်ပမှာထုတ်လုပ်ဖို့ကြိုးစားလာခြင်းကစပြီးအခုလိုထွက်ကုန်တွေကျဆင်းခဲ့တာပါ။ဒါပြင်2011ခုနှစ်ဖုကူရှိမာနျူကလ িয়ার ဒဏ်အပစ်ဆင်ဓာတ်ငွေရိုးစိမ့်မှုတွေနောက်ပိုင်းလိုအပ်တဲ့စွမ်းအင်ကိုပြည်ပကဇေယျကြီးကြီးပေးပြီးရယူခဲ့တာကလည်းကုန်သွယ်လုံငွေပြမှုကိုပိုဆိုးစေပါတယ်။ဒီသဘောဝအန္တရာယ်ဖြစ်ပွားခဲ့တဲ့နောက်စစ်ဆေးမှုတွေလုပ်ဖို့အတွက်ဂျပန်နိုင်ငံကနျူကလ িয়ার ဆေးုံ48ခုပိတ်ထားခဲ့ရတာဖြစ်ပြီးတချို့ကတော့ဒီနှစ်ကုန်ပိုင်းလောက်မှာပြန်ဖွင့်နိုင်မှုဂျပန်ဆိုရကမျှော်လင့်ထားတာပါ။ဂျပန်နိုင်ငံရဲ့စွမ်းအင်လိုအပ်ချက်၄ပုံတစ်ပုံကိုဒီနျူကလ িয়ার စွမ်းအင်ကဖြည့်ဆည်းပေးနေတာဖြစ်ပါတယ်။
အိန္ဒိယနိုင်ငံတောင်ပိုင်းမှာကြောင်ကားတစင်မိရထားတစင်နဲ့တိုက်ပြီးလို့ကလင်းငယ်12ယောက်ထက်မနည်းသေဆုံးခဲ့ရပါတယ်။တလာကနာပြည်နယ်ကဆောင်းမရှိတဲ့မိရထားလမ်းစုံတစ်ခုမှာဒီကနေ့တိုက်မိတာပါ။ကလင်းငယ်တွေကြောင်ကိုသွားနေတဲ့လမ်းမှာတိုက်မိခဲ့တာဖြစ်တယ်လို့ရဲအရာရှိတွေကပြောပါရယ်။ဘက်စကာမောင်းသူလည်းသေဆုံးသွားခဲ့တာပါ။ဒီဘက်စကာထဲမှာခီးတဲ့အားလုံးကိုကားတွေကနေပြီးတော့ဆွဲထုတ်ကယ်ဆယ်နိုင်ခဲ့ပြီးဖြစ်တဲ့အကြောင်းလည်းအနာပိုင်တွေကပြောပါရယ်။နေစဉ်လူသန်း20လောက်ကိုတည်ယူပို့ဆောင်နေတဲ့ကမ္ဘာအကြီးဆုံးမြေထားကွန်ရက်တစ်ခုဖြစ်တဲ့အိန္ဒိယရဲ့မြေထားခီးသွားလာမှုတွေမှာအခုလိုမတော်တဆမှုတွေကတော့မကြာခဏဆိုသလိုဖြစ်ပွားနေတာဖြစ်ပါရဲ့ရှင်
။တောင်ကိုရီးယားနိုင်ငံမှာ3နှစ်တွင်ပထမဆုံးဖြစ်တဲ့ခွာနာရှာနာယောဂါဖြစ်ပွားမှုတွေ့ခဲ့ရတယ်လို့တောင်ကိုရီးယားစိုက်ပျိုးရေးဝန်ကြီးဌာနကဒီကနေ့အတည်ပြုပြောဆိုပါတယ်။ဒီယောဂါဟာတရိတ်ဆန်တွေမှာဆွဆွဝါးဝါကူးစက်တဲ့ယောဂါပါ။ တန်ကိုရီးယားနိုင်ငံဆိုးမြို့တော်အရှိတောင်ဘက်155မိုင်ကွာလောက်ကဦးစီအောင်ဝက်မွေးမြေခြံမှာတွေ့ရတာလို့ဆိုပါတယ်။ယောဂါမှာပြန့်ပွားအောင်ဒီခြံကဝက်ကောင်းရင်600လောက်ကိုတုတ်တင်ခဲ့တယ်လို့လည်းပြောပါတယ်။ဒီယောဂါဟာကျွင်းနွားသိုးတွေကိုလည်းကူးစက်နိုင်တာပါ။တောင်နဲ့မြောက်ကိုရီးယားနိုင်ငံတွေမှာ2012ခုနှစ်ကခွာနာရှန်နာဖြစ်ပွားမှုကြောင့်တည်ဆုံးခဲ့ရတဲ့ခြံဝန်းတရိဆန်က3သန်းခွဲလောက်ရှိနေပါတယ်။တောင်ကိုရီးယားနိုင်ငံမှာဒီယောဂါပုံကင်းရှင်ချောင်းပြီးခဲ့တဲ့2လတုန်းကပဲ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကြေညာခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံမှာဒီနှစ်အစောပိုင်းတုန်းကဒီယောဂါဖြစ်ပွားခဲ့တာမို့တောင်ကိုရီးယားကနေကာကွယ်ရေးနဲ့တခြားအကူအညီတွေကိုချက်ချင်းပေးရခဲ့တာဖြစ်ပါတယ်
။ထိုင်းနိုင်ငံမှာညလုံးပေါက်ခရီးသွားတဲ့ဒီယထာဒသင်းပေါ်မှာ73နှစ်အရွယ်မိန်းကလေးတဦးအထမပြုတ်ချစ်ခံခဲ့ရပြီးတော့အသက်ခံခဲ့ရတဲ့ဖြစ်ရဖြစ်ပွားခဲ့ပြီးတဲ့နောက်အခုခါမှာတော့အမျိုးသမီးတည်တံ့ယထာတွဲတွေစီစဉ်ဖို့ထိုင်းမြယထားပို့ဆောင်ရေးအာဏာပိုင်တွေကပြင်ဆင်နေပါတယ်။အမျိုးသမီးနဲ့အသက်10နှစ်အောက်ကလေးငယ်တွေအတွက်စီစဉ်ထားတဲ့တည်တံ့ယထာတွဲတွေကိုဩဂတ်လ1ရက်နေ့ကစပြီးတော့စတင်ပြီးဆိုရဲသွားမယ်လို့ဒီထိုင်းဆိုရအမြတ်ထားဌာနကပြောပါရယ်အစောပိုင်းမှာတော့အခုလိုမျိုးသမီးတည်တံ့ယထာတွဲတွေပြေးဆွဲဖို့ငွေကြေးအရှုံးပေါ်ခဲ့တာကြောင့်မို့လို့ဒီစီစဉ်ကိုဖျက်သိမ်းခဲ့တာပါဒါပေမဲ့အခုစတင်မဲ့အစီအစဉ်ကြောင့်အမျိုးသမီးတွေနဲ့ကလေးငယ်တွေရဲ့လုံခြုံရေးနဲ့ဒီတက်တောင့်တက်တာရှိစေရေးကိုအာမခံပေးနိုင်လိမ့်မယ်လို့မြစ်ထားပို့ဆောင်ရေးဌာနကပြောပါရယ်ရှင
်ကြာတာပရင်းနေညနေခင်းအတွက်ထိတ်တန်းရောက်တဲ့နေကိုမက်ခင်ဖြူထွေးနဲ့ဒေါခင်မျိုးသက်တို့ကကြေညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာ bummies.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုအရင်ဆုံးပြောပြပေးပါမယ်အမျိုးသားလွတ်တော်မှာအတီးပြုတ်ခဲ့တဲ့အချိုးကျကိုစားပြုစနစ် PR ကိုဒီကနေ့မှပြည်သူ့လွတ်တော်မှာလက်ခံတွေ့ဆုံလက်ခံဆွေးနွေးဖို့ဆုံးဖြတ်လိုက်ပါတယ်ပဇွန်အောင်မျိုးနယ်မဲဆန္ဒနယ်က NDF ပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်စင်ရဲ့လာမယ့်ရွေးကောက်ပွဲတွေမှာ PR စနစ်ကျင့်သုံးရေးကိုအစိုးတင်သွင်းလာတာပါဒီကနေ့ပြည်သူ့လွှတ်တော်အစည်းအဝေးမှာအခြေတင်ကန့်ကွက်မှုအချို့ရှိခဲ့ပါတယ်အပြည့်စုံကိုတော့သတင်းရယူထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြမှာပ
ါပဇွန်အောင်မဲဆန္ဒနယ်မှာဦးအောင်စင်တင်သွင်းတဲ့အစိုးနဲ့ဆက်လင်းပြီးလွှတ်တော်ကထောက်ခံသူများတဲ့အတွက်လက်ခံဆွေးနွေးရန်ဆုံးဖြတ်ကြောင်းကြေညာပါတယ်
အခုကြားခဲ့ရတဲ့အတန်ကတော့ဒီကနေ့ပြည်သူ့လွှတ်တော်အစည်းအဝေးအတွင်းမှာ PR စနစ်နဲ့ပတ်သက်ပြီးတော့တင်သွင်းတဲ့အဆိုကိုမဲခွဲတဲ့နေရာမှာထောက်ခံသူများတဲ့အတွက်လွှတ်တော်ကလက်ခံကြောင်းလွှတ်တော်ဥက္ကဋ္ဌသူတော်ဦးရွှေမန်းပြောဆိုသွားခဲ့တဲ့အတန်ဖြစ်ပါတယ်။လာမယ့်2025အထွေထွေရွေးကောက်ပွဲကစလို့ရွေးကောက်ပွဲတွေကျင်းပတဲ့နေရာမှာအချို့ကျကိုစားပြုရွေးကောက်ပွဲစနစ်ဖြစ်တဲ့ PR ကိုကျင့်သုံးဖို့အတွက်အမျိုးသားဒီမိုကရေစီအင်အားစုပါတီတဲ့ရဲ့ပဇနော်မြို့နယ်မဲဆန္ဒနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်စင်ကအဆိုတင်သွင်းခဲ့တာကိုအများကထောက်ခံခဲ့လို့မနေ့ဖြန်မှာ PR စနစ်နဲ့ပတ်သက်ပြီးတော့ကျင့်သုံးသင့်မသင့်ကိုပြည်သူ့လွှတ်တော်အတွင်းမှာဆွေးနွေးကြမှာဖြစ်ပါတယ်။ဒီနေ့ NDF ပါတီကဦးအောင်စင်တင်သွင်းခဲ့တဲ့အဆိုကို NDF ပါတီကဒေါက်တင်ရွယ်ဦးကပဲထောက်ခံဆွေးနွေးခဲ့ပါတယ်။ဒါပေမဲ့တချိန်တည်းမှာပဲဦးအောင်စင်တင်ပြတဲ့ PR စနစ်ကိုမြန်မာနိုင်ငံမှာကျင့်သုံးရင်တိုင်းဒေသစည်းလုံးညီညွတ်ရေးကိုပါထိခိုက်နိုင်တယ်ဆိုပြီးတော့ကြောက်ဖြူမဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးပါရှင်ကကန့်ကွက်ခဲ့ပါတယ်။မြန်မာနိုင်ငံမှာဘာကြောင့် PR စနစ်ကိုကျင့်သုံးရေးအတွက်လက်မခံနိုင်မင်းနဲ့ကန့်ကွက်နေရတဲ့ဆိုတဲ့နဲ့ပတ်သက်ပြီးတော့ဦးပါရှင်က VOE ကိုအခုလိုပြောပါတယ်
။ဒီ SPTB စနစ်ရဲ့မှားယွင်းတယ်ချိုးယွင်းတယ်အားနည်းချက်ရှိတယ်ဆိုရက်စနစ်ကဘာမှအမှားယွင်းတဲ့စုံတရားမရှိဘူးမဲပြီးတဲ့လူတွေမှလည်းဘာမှအခက်အခဲဟိုပြဿနာမရှိဘူးအရွေးခံတဲ့လူတွေမှလည်းဘာမှပြဿနာမရှိဘူးအမှားယွင်းမရှိဘူးဒီလိုအနေအထားမျိုးရှိတယ်နောက်တစ်ခါကပြစနစ်ကိုကျင်းသုံးမယ်ဆိုလို့ရှိရင်ပြည်ထောင်စုမှာကျင်းသုံးနေတဲ့ဒုတာဝန်အရေးသုံးပါးကတိုင်းရင်းသားစည်းလုံးညီညွတ်မှုကိစ္စကိုတက်ပြီးတော့ပြောရယ်တိုင်းရင်းသားနိုင်ငံရေးပါတီရဲ့တိုင်းရင်းသားပြည်သူတွေကကံကွယ်ပြောဆိုနေရတဲ့ PR စနစ်ကိုအဲ့လိုအချိန်မှာဒီ PR စနစ်ကိုကြိုက်သွင်းလိုက်မယ်ဆိုရင်တိုင်းဒေသကြီးလုံးညီညွတ်ရေးကိုထိခိုက်နိုင်တယ်ဆိုတဲ့အချက်ကိုလည်းအလေးနဲ့ထားတင်တယ်လူများစု majority rule minority right ဆိုတဲ့အချက်ကိုလည်းအလေးနဲ့ထားပြီးတော့စဉ်းစားတင်တယ်ဆိုတဲ့အချက်တွေကိုထောက်ပြလိုက်တယ်လေ
ပြာစနစ်ကျင်သွင်းတဲ့ပတ်သက်ပြီးတော့ဥပဒေပဏ်ရကြည့်ရင်လည်းကန့်ကွက်စရာတွေရှိနေတဲ့အတွက်သူ့အနေနဲ့ကန့်ကွက်ရတာဖြစ်တယ်လို့ဥပရှင်ကဆက်ပြောပါတယ်
။ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်တရားနဲ့ကိုကကြီးမှာသူတို့လွတ်တော်ကိုယ်စားလှယ်ဒီအတွက်မဲဆန္ဒနဲ့တတ်မှတ်ပြီးတော့ရွေးရမယ်။ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်369ခုကကြီးမှာလွတ်တော်ကိုယ်စားလှယ်ဒီကိုပြည်သူတွေကတိုက်ရိုက်တွေးချေပိုင်ခွင့်ရှိတယ်ဆိုတဲ့ပြဋ္ဌာန်းချက်တွေရှိတယ်။အခုပြာစနစ်ကိုကျင့်သုံးရကျင့်သုံးလို့ရှိရင်လွတ်တော်မဲဆန္ဒရှင်မပြည်သူတွေကကိုရွေးချေလို့တဲ့လွတ်တော်ကိုယ်စားလှယ်ကိုရွေးခွင့်မရတော့ဘူး။အငယ်ကကန့်ကွက်ပြောဆိုမလို့ပဲ။အဲ့တော့ဥပဒေပိုင်းကိုတော့မပြောဖြစ်လိုက်ဘူးပေါ့လေ။
ဥပရှင်ကံကွက်မှုအပြီးမှာပြည်သူ့တော်ဥက္ကဋ္ဌကဒီအဆိုပေါ်ထောက်ခံသူဘယ်လောက်ရှိလဲဆိုတဲ့အချက်ပေါ်မှာမဲခွဲခဲ့ပါတယ်။မဲခွဲတဲ့နေရာမှာတိုက်ခန့်ပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်အပါအဝင်အဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်အားလုံးနဲ့တက်ရောက်နေတဲ့တိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်အတော်များများကလည်းမတ်တပ်ရကံကွက်ခဲ့ပါတယ်။ထောက်ခံခဲ့တဲ့နေရာမှာတော့တမရသာကိုယ်စားလှယ်ပါဝင်ခဲ့တာကိုတွေ့ရပါတယ်။ဒါပေမဲ့ကံကွက်သူဟာ42ဦးပဲရှိပြီးတော့ထောက်ခံသူဟာကျန်တဲ့လွှတ်တော်ကိုယ်စားလှယ်အားလုံးဖြစ်တဲ့အတွက်ပြည်သူ့တော်မှာတင်သွင်းတဲ့ PR စနစ်အဆိုအောင်မြင်ခဲ့ပြီးတော့မနေ့ပြန်မှာဆက်လက်ဆွေးနွေးဖို့သဘောတူခဲ့တာလည်းဖြစ်ပါတယ်။အခု PR စနစ်ကိုမြန်မာနိုင်ငံမှာကျင့်သုံးရေးနဲ့ပတ်သက်ပြီးတော့ပြည်သူ့လွှတ်တော်မှာရောအမျိုးသားလွှတ်တော်မှာရောတင်ပြခဲ့တဲ့ပါတီကတော့အမျိုးသားဒီမိုကရေစီအင်အားစုပါတီ NDF ကဖြစ်ပါတယ်။ NDF ပါတီကပဲမြန်မာနိုင်ငံရွေးကောက်ပွဲစနစ်မှာ PR စနစ်ကျင့်သုံးရေးနဲ့ပတ်သက်ပြီးတော့ဘာကြောင့်ကြိုးစားခဲ့တယ်လဲဆိုတာကို NDF ပါတီဥက္ကဋ္ဌဦးကမောင်ဆွေက VOA ကိုအခုလိုပြောပါတယ
်။ဟုတ်ကဲ့ကျွန်တော်ပြန်စဉ်းစားကြည့်တဲ့အခါကျတော့ဒီဟိုငွေအကြောင်းလေးလုပ်တဲ့နေရာမှာ PR နဲ့တွားမှတာရင်ပို့ပြီးတော့ပြည်ပြည်လိမ့်မယ်။အလုံးလူမျိုးငယ်တွေလည်းအကုန်ပါမယ်လူမျိုးကြီးရှင်မျိုးရင်းမကပဲနဲ့လူမျိုးငယ်လည်းအကုန်ပါမယ်အော်ဒီငယ်တွေလည်းအကုန်ပါပြီးတော့မြို့သားညီညီကြီးကိုဒီအားနဲ့ရွေးချယ်ခံရတဲ့ကုသေးတွေအကုန်လုံးတို့လည်းရောက်လို့ရှိရင်တော့ပို့ပြီးတော့အင်းမြို့သားညီညီကြီးနဲ့ညီညီကြီးကိုပါပို့ပြီးတော့အမတ်ခံချက်ရှိမယ်လို့ယူဆလို့ကျွန်တော်ကပြအောင်ပြန်တင်တာဖြစ်ပါတယ်
အမေရိကန်တော်မှာဒုံကဒီအဆိုကို NDF ပါတီကဒေါခင်ဝိုင်းကြီးကတင်ပြခဲ့တာဖြစ်ပါတယ်။ဆွေးနွေးမှုတွေပြုလုပ်အပြီးဇွန်လ17ရက်နေ့မှာလွှတ်တော်အတွင်းမှာအင်အားကြီးပါတီကြီးဖြစ်တဲ့ပြည်ခိုင်မျိုးပါတီကအများပြားထောက်ခံခဲ့တဲ့အတွက် PR စနစ်ကျင့်သုံးရေးကိုအမျိုးသားလွှတ်တော်မှာလက်ခံအတည်ပြုခဲ့တာပါ။ဒီကနေ့ပြည်သူ့တော်အစည်းအဝေးမှာ PR စနစ်နဲ့ပတ်သက်ပြီးတော့အဆိုတင်ဖို့ရှိနေတဲ့အတွက်ဒီစနစ်ကိုကျင့်သုံးရေးကန့်ကွက်တဲ့တိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်20ဦးကလည်းလွှတ်တော်မတက်ရောက်ဖို့ဆုံးဖြတ်ခဲ့ပြီးတော့အစည်းအဝေးမတက်ခဲ့ဘူးလို့ပြည်သူ့တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်ခင်ဗျာ။
ကိုအောင်ရဲမောင်မောင်တင်ပြသွားတာပါအခုဆက်လက်ပြီးနားဆင်ရမှာကတော့လိုက်စာမှာတနိုင်ငံလုံးအပြစ်ခတ်ရက်စဲရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCT ဟာတပြည်လုံးအပြစ်ခတ်ရက်စဲရေးစာချုပ်မူကြမ်းတစ်ရက်လုံးကိုဆွေးနွေးဖို့စည်းဝေးနေကြပါတယ်ဒီစည်းဝေးကိုမနေ့ပြန်25ရက်တောက်ကြနေ့မှာဆွေးနွေးနိုင်ဖို့အတွက်ဒီနေ့မှာအကြိုဆွေးနွေးပွဲတွေစတင်နေပါပြီ VOA သတင်းတော့ကိုမိုးစော်ဟာအခုဆိုရင်သတင်းယူဖို့အတွက်ကချင်းပြည်နယ်လိုက်စာမြို့ကိုရောက်နေပါတယ်ဒီဆွေးနွေးပွဲဟာငြိမ်းချမ်းရေးဖြစ်စဉ်အတွက်အပြစ်ခတ်ရက်စဲရေးအတွက်ဘလောက်ထူးခြားတယ်ဆိုတာကိုကိုမိုးစော်ကိုဆက်သွယ်မေးမြန်းထားပါတယ်
ဒီစည်းဝေးပွဲကထူးခြားတာကအရင်တော့ကျွန်တော်တို့ဒီ NCCT လို့ခေါ်တဲ့ဒီပြည်တော်ပြည်ခိုက်ရစေးဆိုင်ရာညှိနှိုင်းအဖွဲ့မှာပါဝင်တဲ့ဒီလက်နက်ကိုင်အဖွဲ့တွေရဲ့ဒီထိပ်တီးခေါင်းဆောင်တွေပါဝင်တယောက်တဲ့အစည်းအဝေးပေါ့အဲ့ဒါဆိုထိပ်တီးခေါင်းဆောင်တွေပါဝင်တယောက်တဲ့အစည်းအဝေးအနေနဲ့ပြောရမယ်ဆိုရင်တော့ဒီစည်းဝေးကထိပ်တီးခေါင်းဆောင်တွေရဲ့ပထမဆုံးကျင်းစည်းဝေးလို့ပြောလို့ရပါတယ်ဗျဘာလို့ဆိုတော့အဲ့ဒီစည်းဝေးပွဲမှာဆိုရင်ဒီအဖွဲ့အစည်းတည်ရတာဝန်ယူထားတဲ့အထဲမှာဆိုရင်ဥက္ကဋ္ဌတို့အတွင်းရေးမှူးတို့ဒုဥက္ကဋ္ဌတို့ပါဝင်တယောက်တို့စဦးစီးချုပ်တွေနဲ့တချို့အဖွဲ့တွေမှာပါဝင်တယောက်တာကိုတွေ့ရပါတယ်ဗ
ျအခု NCCT ပေါ့နော်တနိုင်ငံလုံးအပြစ်ခတ်ရစဲရေးဆိုင်ရာညှိနှိုင်းရေးအဖွဲ့မှာမပါတဲ့အဖွဲ့တွေရောဘယ်လိုဆွေးနွေးကြမှာလဲခင်ဗ
ျဟုတ်ကဲ့လောလောဆယ်ကျွန်တော်ဒီမှာသိရတဲ့လောက်ကတော့ဒီ NCCT မှာမပါတဲ့အဖွဲ့တွေကဒီ NCCT ချိန်ပြီးဆွေးနွေးပွဲပြီးတဲ့နောက်မှာသူတို့နဲ့ထမှန်တွေ့ဆုံညှိနှိုင်းမှုရှိပါတယ်အဲ့ဒီသူတို့ဖိတ်ခေါ်ထားတဲ့အဖွဲ့တွေကတော့ UWSA လို့ပြောတဲ့ဒီ World ပြည်သူ့စည်းမျဉ်းရေးပါတီတို့နောက် Myanmar အဖွဲ့လို့ပြီးတဲ့ကျွန်တော်တို့ဒီအထူးဒေသလေးရာအဖွဲ့တို့နောက် ABSDF ကျောင်းသားတက်မတော်တို့နောက်နာဂအဖွဲ့ပေါ့နာဂ NSCNK တို့နောက်ရှမ်းပြည်တက်မတော်တောင်ပိုင်းလို့လူပြည်များတဲ့ဒီရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSSSA အဖွဲ့တို့သူတို့တွေနဲ့ကတော့ကျွန်တော်ဒီ NCCT ထိပ်သီးဆွေးနွေးပွဲ3ရက်ကျင်းပပြီးနောက်မှာသူတို့နဲ့2ရက်ကြာထပ်မံတွေ့ဆုံဆွေးနွေးပွဲရှိပါတယ်။အ
ဲ့ဒါဘယ်နေ့တွေမှာဖြစ်မလဲခင်ဗျ
။ဟုတ်အဲ့ဒီဟာကတော့ဒီ NCCT ဆွေးနွေးပွဲက24ရက်နေ့နဲ့26ရက်နေ့ဆိုသူတို့တက်မှတ်ထားတာပေါ့လေ။တက်မှတ်ထားတော့အဲ့ဒီနှစ်ဒီ NCCT မှာမပါတဲ့အဖွဲ့တွေနဲ့ကတော့28ရက်နေ့29ရက်နေ့2ရက်မှာဆက်ဆွေးနွေးမယ်လို့သိရပါတယ
်။အခုဒီဆွေးနွေးပွဲမှာပေါ့နော်ဘယ်လောက်ထိမျှော်လင့်ထားပါလဲ။ဒီဆွေးနွေးပွဲရလဒ်ကဘယ်လောက်ထိရဖို့အတွက်မျှော်လင့်ထားကြပါသလဲခင်ဗျာ
။ဟုတ်ကဲ့ဒီဟာအရင်ကကတော့ကျွန်တော်တို့စုံစမ်းကြည့်တဲ့လောက်ရှင်တော့ဘယ်လောက်မျှော်လင့်လဲဆိုတော့တိတိကျကျအဖြေပေးနိုင်တဲ့အနေထားတော့ပြောဆိုနိုင်တဲ့အခြေအနေမရှိသေးဘူးဗျ။ဒါပေမဲ့ဒီစည်းဝေးရအရေးပါမှုရပြောရမယ်ဆိုရင်တော့ဒီစည်းဝေးကဒီတုန်းဒီအပြစ်ခတ်ရစဲလင်းပတ်ရေးထိုးဖို့မှာသူတို့ဒီစာချုပ်မူကြမ်းရေးဆွဲရမှာအစိုးရနဲ့သူတို့ NCCT ကြားထဲမှာညှိနှိုင်းလို့မရတဲ့အချက်30ကျော်ပေါ့အဲ့ဒီအချက်တွေကိုဒီတိုင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာအကြေလည်းညှိနှိုင်းသွားဖို့ဆိုတဲ့အချက်တစ်ချက်ကရှိနေတယ်ဗျအဲ့ဒီအချက်ကဒီတနင်္ဂနွေလုံးအပြစ်ခတ်ရစဲရေးအတွက်မှာလည်းအရေးပါတဲ့အချက်တစ်ချက်လို့ပြောလို့ရနိုင်ပါတယ်ဒ Now the Kuga General who Lolozema, SS in Yao Bimbo, SSE, SSPB Lucore, SS in Yao Bangle, Jiri Nune, Dema, Chini, Type Warriale, Ji Sunu Wema, Kevin Sunu Jama, Achini Dialu, Javi Yabale. Ali Chegabales or Dibo, a Pika Yase will lemma ye to Javi Melu, Tania Chatamu, Nimbo Mui, and also doing in it, Type Warri Septini, Ali Septini Gisario, Balloon New. ဆောင်ရွက်ကြမယ်ဆိုရဲ့အချက်မျိုးတွေလည်းဒီဆွေးနွေးပွဲထဲမှာတိတိကျကျတတ်မှတ်ဖို့ဆိုတဲ့အားမျိုးတွေလည်းကြားသိနေရပါတယ်ဗျအစိုးရဘက်ကတော့တက်မလားခင်ဗျလောလောဆယ်တော့ကျွန်တော်ဒီဆွေးနွေးပွဲကိုအစိုးရဘက်ကကိုယ်စားလှယ်တက်ရောက်ဖို့မရှိဘူးလို့သိရပါတယ်နောက်အဲဟိုဘော NCCT အဖွဲ့ဝင်တွေနဲ့ MBC နဲ့ပြည်ဆောင်ဆွေးနွေးဖို့ရှိတယ်လို့သိရပါတယ်အစိုးရဘက်ကတင်ပြတဲ့အချက်တွေအစိုးရဘက်ကတောင်းဆိုတဲ့အချက်တွေကိုဒီနှစ်ဖက်ဆွေးနွေးနေတဲ့ကြားမှာအဲ့ဒီအချက်တွေရလာတယ်ဆိုရင်လိုင်စာမှာကြံနေတဲ့ဒီဖေဒီကောင်းဆောင်တွေကပြန်တော့ညှိနှိုင်းဆွေးနွေးပုံမှာဆုံးဖြတ်ချက်ပေးဖို့ဒီမှာဆက်ရှိနေမှာဆိုရင်အနေအထားမျိုးတွေလည်းသိရပါတယ်ဗျကိုမိုးစောကိုဆက်သ
ညာခင်မြန်မာနိုင်ငံမှာ HIV AIDS ဖြစ်ပွားကူးစက်ပြန့်နှံ့မှုကာကွယ်ရေးလုပ်ငန်းကိုဘယ်အတိုင်းအတာထိထိထိရောက်ရောက်ဆောင်ရွက်နိုင်ပါသလဲပြည်သူလူထုအနေနဲ့ရောဒီဝေဒနာတွေအပေါ်မှာအထင်သေးနှိမ်ချစိတ်မရှိပဲစာနာမှုအပြေအဝါထားနိုင်ကြပါသလားဆိုတာအခုလာမယ့်စနေညတိုက်လေလှမ်းအစီအစဉ်မှာဆွေးနွေးရအောင်ပါသွားရရှိမြခင်ပါဝင်ဆွေးနွေးလိုတဲ့သူတွေကျွန်တော်တို့စီကိုကြိုတင်ဆက်သွင်းနိုင်ကြပါတယ် VA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255994 fax number 2323255992ဖြစ်ပါတယ် email address ကတော့ burmese@vanews.com ဖြစ်ပါတယ်တိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပို့နိုင်ကြပါတယ်ခင်ဗျာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်
ပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုဆက်လက်ပြီးနားဆင်ရမှာကတော့ထိုင်းမြန်မာနယ်စပ်မှာခိုးလုံနေကြတဲ့ဒုက္ခသည်တွေကိုစီရင်တွေကောက်ယူနေတဲ့အတွက်နေရရင်ပြန်ပို့မှာစိုးရိမ်မကင်းတဲ့တွေလည်းတကြော့ပြန်ထွက်ပေါ်လာနေပါရစေ။နိုင်ငံရေးတည်ငြိမ်မှုနဲ့လုံခြုံစိတ်ချမှုအတွက်အာမခံချက်မရှိသေးတဲ့အချိန်မှာနေရပြန်ကိုင်းမှာကိုဒုက္ခသည်တွေသာမကကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကလည်းစိုးရိမ်မကင်းဖြစ်နေတာပါ။ဒီအကြောင်းရိုက်တာသတင်းဆောင်မကိုအခြေခံပြီးကိုအောင်လွင်ဦးကပြောပြပေးမှာဖြစ်ပါရစေ။
ထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတွေမှာဆယ်စုနှစ်နဲ့ချီခိုးလုံနေကြတဲ့မြန်မာနိုင်ငံသားတွေကိုနေရရင်ပြန်ပို့ဖို့ထိုင်းစစ်ဆေးရကကြေညာခဲ့ပြီးနောက်ပိုင်းဒုက္ခသည်တွေလူဦးရေစင်းစရာတွေကိုစတင်ကောက်ယူနေတဲ့အတွက်စိုးရိမ်မှုတွေကြီးထွားလာနေတာဖြစ်ပါတယ်။ခံမှန်းကြီးဒုက္ခသည်32,000ကျော်နေထိုင်နေကြတဲ့ထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတွေကအကြီးဆုံးဖြစ်တဲ့မဲလာစခန်းမှာစတင်လိုက်တဲ့လူဦးရေစင်းရင်ကောက်ယူတဲ့အစီအစဉ်ကတော့တရားမဝင်အလုပ်သမားတွေကိုနှိမ်နှင်းမှုရည်ရွယ်တယ်လို့ထိုင်းရနာမဏိကပြောဆိုခဲ့ကြတာပါ။ဒီချိန်ထဲမှာပဲအခုစီးရင်ကောက်ခံရရှိထားတဲ့အချက်လက်တွေကိုဒုက္ခသည်တွေနေရပြန်ရေးစီစဉ်တဲ့အခါအသုံးပြုမှာဖြစ်တဲ့အကြောင်းလူဦးရေကောက်ယူမှုအစီအစဉ်ကိုကြီးကြပ်နေတဲ့ထိုင်းစစ်တပ်ရဲ့အမှတ်လေးခြေလင်းတရင်မှုပုံမူကြီးတာဆက်နန်ဆန်နောင်ကပြောပါတယ်
။အာจะเป็นผลพลอยได้ในลักษณะระยะยาวซึ่งอาจจะมีแผนในการเตรียมอยู่แล้ว
ลูยซีนกောက်อยู่ในซีซั่นหาเยชิมาเนี่ยเปลี่ยนปุ๋ยลงงานด้วยอโจษิบาเลยมั้ยอนาคตมาดิเฉลตดิโก UNHCR อะเพียงตะชาอภเวสีฤก็เลยเปียมาဖြစ်ပါတယ
်ทุกข์ษาฤเนี่ยยังเปลี่ยนปุ๋ยซีซั่นကိုท้ายสุดยอดตะนี่ด้วยอกองเตพอเมเจ้าอโซ้ไอ้มาตะดินนี่ถั่วปอแก่มาတော့ทุกข์ษาฤลูกขุนเยลุชาสุฤก็ซู้ยไม่กินเนี่ยตะโบราฤပြောสู่แก่จ๋าบาအထူးသဖြင့်ဒုက္ခသည်တွေအများစုရဲ့နေရရင်ဒေသတွေမှာဘေးကင်းလုံခြုံမှုမရှိသေးတာနိုင်ငံရေးတည်ငြိမ်မှုအပြည့်အဝမရှိသေးတာတွေကိုထောက်ပြပြောဆိုခဲ့ကြတာပါထိုင်းနိုင်ငံမှာရှိတဲ့ UNHCR ရဲ့ပြောခွင့်ရသူ Vivian Tan ကတော့ဒုက္ခသည်တွေအနေနဲ့အခုချိန်မှာနေရပြန်နိုင်ဖို့မလွယ်သေးဘူးလို့ပြောပါတယ
် some of the challenges include for example the absence of a permanent ceasefire
စင်ခေါ်မှုတွေထဲမှာတော့ခိုင်မာတဲ့အပြစ်ခတ်ရစဲရေးမရှိသေးတာမြေမြုပ်မိုင်းတွေထောင်ထားတဲ့နေရာတွေကိုလည်းသတ်မှတ်မထားတာအပြင်အခြေခံအဆောက်အုံနဲ့ဝန်ဆောင်မှုအပိုင်းမှာလည်းအားနည်းနေပါတယ်နေထိုင်စားတောက်ဖို့အခွင့်အလမ်းကလည်းအကန့်အသတ်နဲ့ပဲရှိနေတဲ့အတွက်ဒါရီအလုံးကဒုက္ခသည်တွေဘေးကင်းရန်ကင်းနေရပြန်ပြီးရေရှည်နေထိုင်ရေးပေါ်မှာရိုက်ခတ်နေတာပ
ါဒုက္ခသည်အများစုဖြစ်ကြတဲ့ကရင်တိုင်းရင်းသားတွေရဲ့နေရရင်ဖြစ်တဲ့ကရင်ပြည်နယ်အတွင်းမှာတော့ဒုက္ခသည်တွေပြန်လည်အခြေချနေထိုင်နိုင်ရေးဒေသခံအာဏာပိုင်တွေပြင်ဆင်မှုတချို့ကိုလည်းစတင်နေကြတာပါဒါပေမဲ့လည်းနနက်ကန်ပြစ်ကတ်တွေကြားကထွက်ပြေးလာကြတဲ့ဒုက္ခသည်တွေကတော့နေရပြန်နိုင်မဲ့အပေါ်တန်ရရတွေရှိနေကြဆဲဖြစ်ပါတယ် မေလာဒုက္ခသည်စခန်းမှာခုနှစ်နှစ်ကြာနေထိုင်နေတဲ့ကရင်ဒုက္ခသည်တယောက်ကတော့အခုချိန်မှာပြန်မှုမဖြစ်နိုင်သေးဘူးလို့ဆိုပါတယ်
။ကိုကဟိုစားပြောမယ်ဆိုစီးရဒုက္ခကြောင့်မလို့ကိုတက်လာတာလေတက်လာတာကိုကပြပို့မယ်ဆိုတော့ကိုနေရလည်းမရှိတော့ဘူးအဲအဲ့ဒီဘက်တွေလည်းမရှိတော့ဘူးဆိုတော့ဘယ်လိုပြန်နေမလဲဆိုတော့စိုက်ပူတာပေါ့မဟုတ်လား
မြန်မာနိုင်ငံမှာနိုင်ငံရေးတည်ငြိမ်မှုမရှိသေးတာလက်နက်ကင်ပြခွက်တွေဖြစ်ပွားနေတာတွေကလည်းဒုက္ခသည်တွေအတွက်စိုးရိမ်စရာဖြစ်နေရတာပ
ါမင်းဒီဆိုရကြတော့လေပြောင်းလဲဖို့ငါတို့လည်းမထင်ပါသူကဒီခုနကတန်းလွယ်ပေါ့ဟိုတပတော့အကြာတော့ပဲဟိုကချင်းပြင်းနေတယ်နဲ့ကတိုက်ပွဲဖြစ်သွားတယ်လေဒါပေမဲ့ဒီကင်းပြင်းနေနဲ့ကချင်းပြင်းနေကြားထဲမှာလည်းတိုက်ပွဲဖြစ်သွားတယ်ဆိုတော့ကျွန်တော်တို့ဒီမြမရဲ့အဆူရည်ရတော့ညှိဆိုင်ပေးမှာကျွန်တော်မထင်သေးပါဘူး
။ထိုင်းဆူရကတော့ဒုက္ခသည်တွေကိုဘေးကင်းလုံခြုံပြီးတိတ်ခါရှိရှိနဲ့နေရရင်မှပြန်လည်ချေချနေထိုင်နိုင်မှု UNHCR လိုနိုင်ငံတကာအဖွဲ့အစည်းတွေပါဝင်သက်ဆိုင်သူတွေအားလုံးနဲ့ဆွေးနွေးတိုင်ပင်မှာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။ဒုက္ခသည်အရင်နဲ့ပတ်သက်လို့မကြသေးခင်ကနှစ်နိုင်ငံတာဝန်ရှိသူတွေဆွေးနွေးခဲ့ကြတယ်ဆိုတဲ့သတင်းတွေနဲ့အတူစိုးရိမ်မကင်းတဲ့နေထွက်ပေါ်နေချိန်မှာပဲထိုင်းနိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။ထိုင်းနိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်ထဲမှာတော့ဒီလာဆန်းနဲ့ထိုင်းနိုင်ငံကိုအလဲပတ်ရောက်လာတဲ့မြန်မာနိုင်ငံကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ထိုင်းအာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်ကြီးပရယုတ်ချန်ဟိုချာတို့ကြားဒုက္ခသည်အရေးဆွေးနွေးမှုတွေဟာတာမန်သဘောသာဖြစ်ပြီးနေရရင်ပြန်ပို့မယ့်အစီအစဉ်အတွက်အချိန်ကာလအတိအကျသတ်မှတ်ပြောဆိုတာမျိုးလည်းမရှိတဲ့အကြောင်းဖော်ပြခဲ့ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပြောပြပေးသွားတာပါအခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7ဂျိုလူကနေဖမ်းယူကြည့်ရှုနိုင်ပါတယ်ခင်ဗျာ VOA ကနေနောက်2နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်တိုင်းရင်သတင်းလော်တွေကိုနားဆင်ကြရမှာမို့စောင့်မျှော်နားဆင်ကြပါခင်ဗျာကြာသပတေးနေ့ညနေခင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာဖြစ်ပါတယ်အခုကြန့်ရှိနေတဲ့အချိန်အတွင်းမှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုမက်ခင်ဖြူထွေးကပြောပြပေးပါမယ်
ဂါဇာကမ်းမြောက်ဒေသကိုအစ္စရေးစစ်တပ်ကလေကြောင်းကနေရောတင့်ကားတွေနဲ့မှဆက်ပြီးတော့ပစ်ခတ်တိုက်ခိုက်နေတယ်လို့တိုက်ခိုက်မှုတွေအဆုံးသတ်စေရေးပစ်ခတ်ရစေးရဖို့ကြိုးပမ်းနေတဲ့ကြားကပဲဟာမက်စ်တို့ကလည်းအစ္စရေးကိုဒုံးကျည်တွေနဲ့ဆက်ပစ်နေပါဗျ။ဒီကနေ့မနက်ပိုင်းအစ္စရေးရဲ့တိုက်ခိုက်မှုကြောင့်လူ20ထက်မနည်းသေဆုံးသွားရတယ်လို့ပါလက်စတိုင်းကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကပြောပါဗျ။ဟာမက်စ်တို့ဒုံးကျည်နဲ့ပစ်ခတ်တိုက်ခိုက်တာရပ်သွားစေဖို့ဇူလိုင်လ10ရက်နေ့ကစပြီးတော့အစ္စရေးကစတင်တိုက်ခိုက်ခဲ့ခြင်းကလေးကဆိုရင်တော့သေဆုံးသူအရေအတွက်ဟာ918ဦးတိရှိသွားပြီလို့ဆိုပါတယ်ရှင်။ဒီတော့တွင်းမှာပဲဒီအစ္စရေးကဘန်ဂိုရီယန်လေစိတ်ကိုအမေရိကန်လေကြောင်းလိုင်းတွေမှာပြန်တမ်းဖို့တားမြစ်ချက်ကို FAA အမေရိကန်လေကြောင်းစီမံခန့်ခွဲရေးဌာနကပြန်ပြီးတော့ရုပ်သိမ်းလိုက်ပါပြီ။အစ္စရေးဆိုရကခီးသည်တင်လေယာဉ်တွေအန်နီယယ်ကင်းရေးအတွက်လှုပ်ဆောင်မှုစီစဉ်ထားတာတွေကိုကြည့်ပြီးတော့အခုလိုရုပ်သိမ်းလိုက်တာလို့မနေ့ကညကပြောပါတယ်ရှင်။တခါယူကရိန်းနိုင်ငံရှိပိုင်းမှာပြီးခဲ့တဲ့သတင်းပတ်ကမလေးရှားခီးတဲ့တင်လေရင်ပြတ်ကျခဲ့တဲ့နေရာမှာနိုင်ငံကအဆိုပြုထားတဲ့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်မှုတစ်စိတ်တစ်ပိုင်းအနေနဲ့ဒီနေရာကိုလုံခြုံရေးအရာစောင့်ချက်ကာကွယ်သွားဖို့ဩစတြေးလျကရဲအယားရှိ90ကိုလက်နက်မျိုးကိုစီလွတ်လိုက်ပါပြီ။အခုလိုလုံခြုံရေးယူမဲ့အဖွဲ့တွေနေရာချထားမှုအသေးစိတ်စီမံချမှတ်နိုင်ဖို့အတွက်ဩစတြေးလျနဲ့နယ်သာလန်နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေယူကရိန်းနိုင်ငံခီးယက်မြို့ကိုသွားရောက်မဲ့အကြောင်းလဲဒီဩစတြေးလျဝန်ကြီးချုပ်တိုနီအဘော့ကပြောပါတယ်။ဒီတော့တွင်မှာပဲဒီမလေးရှားခီးတဲ့တင်လေးအမှတ် MH19 ပြစ်ချခံရမှုမှာတိတ်ဆုံးသွားကြသူတွေရဲ့အလောင်းဒါဇင်နဲ့ချီကိုတည်ဆောင်လာတဲ့ဒီနောက်ထပ်လေယာဉ်နှစ်စင်းယူကရိန်းနိုင်ငံကနေပြီးတော့နယ်သာလန်နိုင်ငံကိုထွက်ခွာဖို့ရှိပါတယ်ရှင်အီရန်နိုင်ငံဘက်ဒတ်မြို့မြောက်ပိုင်းမှာအကျဉ်းသားတွေကိုတင်ဆောင်လာတဲ့မော်တော်ယာဉ်တန်းဒဇင်မော်တော်ယာဉ်တန်းတစ်ခုကိုဒီစစ်သွေးကြွတွေကတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးအကျဉ်းသား52ယောက်နဲ့ရဲ8ယောက်သေဆုံးခဲ့တယ်လို့အီရန်အရာရှိတွေကပြောပါရယ်ဘက်ဒတ်ကနေ12မိုင်အကွာလောက်မှာရှိတဲ့တာဂျီစစ်ချိတ်စခိုက်စခန်းရှိတဲ့မြို့ကလေးကအကျဉ်းသားတွေကိုတင်ဆောင်လာတဲ့ယာဉ်တန်းဒီကနေ့တိုက်ခိုက်ခံရတာပါမော်တော်ယာဉ်နဲ့ဟာလမ်းဘေးထောင်ပုံနင်းခဲ့ပြီးတဲ့နောက်မှာအသင့်ဆောင်ဆိုင်နေတဲ့စစ်သွေးကြွတွေကပစ်ခတ်တာကိုခံခဲ့ရတယ်လို့ဆိုပါရယ်ရှင်
။တရင်ချင်းကျုပ်ကိုမက်ခင်ဖြူထွေးကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကမက်ခွန်ညိုဖြစ်ပါတယ်။အင်ဂျင်နီယာကတော့ဆူလီမန်တာရာဝီလီဖြစ်ပါတယ်။ VOA American အသံညနေပတ်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိအသံလွှင့်ပေးခဲ့တာဖြစ်ပါတယ်။တော်တာရှင်နဲ့တကွာမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်
This program has come to you from the Voice of America, Washington.